ရွေးချယ်ခံသမ္မတဦးထင်ကျော်ကနေအစိုးရတက်မှပါဝင်မဲ့ပြည်ထောင်စုဝန်ကြီးစည်းကိုမနစ်ကလွှတ်တော်ကိုတင်သွင်းခဲ့ရမှာအဲ့ဒီစည်းမှပါဝင်တဲ့ဝန်ကြီးနှုတ်ရဲ့ပညာရေးနှောက်ခံနဲ့ပတ်သက်လို့မန်ကန်မှုမရှိဘူးဆိုပြီးဝေဖန်ချက်တွေထွက်ပေါ်နေပါတယ်ကာယကံရှင်နှစ်ဦးစလုံးကတော့အခုလိုဝေဖန်ဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်တွင်မှကန့်ကွက်မှုတွေရှိလာရင်သူတို့ဘက်ကတင်ပြတဲ့အထောက်ထားတွေပေါ်တင်ပြီးလွှတ်တော်တစ်ခုလုံးရဲ့အဆုံးအဖြတ်ကိုခံယူပါမယ်လို့ VOA ကပြောပါတယ်။ကိုထဲအောင်ကဆက်သွယ်စုံစမ်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရပြည်ထောင်စုဝန်ကြီးဆင်းနဲ့ပါဝင်သူဒေါက်တာတန်းမြင့်နဲ့ဦးကျော်ဝင်းတို့ရထားတဲ့စီးပွားရေးဒေါက်တာဘွဲ့တွေနဲ့ပတ်သက်လို့ဒီဘွဲ့တွေပေးခဲ့တဲ့အမေရိကန်တက္ကသိုလ်တွေဟာမှန်ကန်မှုမရှိဘူးဆိုပြီးလူမှုကွန်ရက်တွေပေါ်မှာဝေဖန်မှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။ပြည်ထောင်စုဝန်ကြီးအဖြစ်အစိုးပြုခံထားရသူ NLD ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်ဝင်းရဲ့ပညာရေးနောက်ခံမှာသူဒေါက်တာဘွဲ့ရခဲ့တဲ့ဆိုတဲ့ Brooklyn Park University ဟာဆိုရင်နိုင်ငံတကာမှာဘွဲ့လက်မှတ်တူတွေထုတ်ပေးနေတဲ့တကယ်အမှန်မရှိတဲ့တက်သူဆိုပြီး2015ခု New York Times သတင်းတရကိုကူကပြီးဝေဖန်မှုတွေရှိနေရပါဦးကျော်ဝင်းကတော့ဒီတက်သူအမှန်မရှိဘူးဆိုတာသူ့အနေနဲ့2015ဒီဇင်ဘာလကြာမှသိခဲ့တာဖြစ်ပြီးအခုဖြစ်ရက်အတွက်လွှတ်တော်ရဲ့အဆုံးဖြတ်ကိုပဲခံယူပါမယ်လို့ VOA ကပြောပါတယ
်ဆရာကအဲ့လွန်ခဲ့တဲ့2009ခုနှစ်လောက်တော့ပါလေအဲ့ဒီမှာ online degree ကိုလိုချင်တော့တိုင်းလိုချင်တော့ဆရာလက်ရှာတော့အဲ့ဒီမှာ Brooklyn Park University ကျွေးတယ်တိုင်းပြီးတော့လေပြီးတော့အဲ့ဒါလည်းအဲ့မှာရေးထားတာလည်းဟို US Economics Sorry ဟို Education Department ကလိုက်ချင်ထုတ်ပေးတယ်ဆိုတော့အဲ့ဒီကလည်းချိန်ချတာပေါ့နော်ဆရာချိန်ချတာချိန်ထဲမှာလည်းတော့လည်းမကောင်းဘူးပေါ့တလုံးလုံးနဲ့ခံစားတာကတော့ယူကြီးအားထားပြီးတော့လုပ်လိုက်တဲ့ကိစ္စ
ဒီမင်းအရုံးကဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်ပေါ့နော်ဒီ online ပေါ်မှာဆရာတို့ရဲ့ biography နဲ့တင်ခဲ့တဲ့ဟာကဆရာတို့ကိုယ်တိုင်ရေးခဲ့တာလားဒါမှမဟုတ်ပေါ့နော်ဟိုဒီပါတီကရေးခဲ့ရပါလားဆရာ
ဟုတ်တော့မှတ်ဒီအလုံးပေးရတော့ဆရာတို့ရေးခဲ့တယ်ဆရာတို့ပါတယ်ရေးခဲ့တယ်မှာပါတယ်ဆိုတော့ဆရာတို့ပဲရေးတာဖြစ်ပါမယ်ကိုရုနေရတယ်ရေးထားတယ် biography ဆိုတော့ဆရာလည်းအမှတ်နဲ့ပေးလိုက်တာပါသွားတယ်အဲ့ဒါဖြစ်နေမှာလား
အဲ့တော့ဆရာတကယ်လို့များဆရာတို့ရဲ့ဒီဘွဲ့နဲ့ပတ်သက်လို့ကိုယ်စားလှယ်တဦးတယောက်ကစံခွက်ခဲ့နေမယ်ဆိုရင်ဆရာအနေနဲ့ဘာများတုံ့ပြန်သွားမလဲဆရာဒါမှမဟုတ်
ကိုယ်ဆက်ရတော့အခုရှိနေတာကတော့ဒီတောင်ပြီးတဲ့ခါကျဒီတောင်ထပ်ဆောင်မှုတွေဆရာကတမန်လူသားသားပါဆရာဖြစ်နေရလဲဆိုနေရာသမားတွေတောင်လူနေသမားတွေကပြည်တော့ဆိုဆရာတို့နိုင်လောက်ရှင်းရနေတာဆရာတို့ဦးလေးမော်ဆရာတို့အလှော်တွေရှင်းရနေတာဆရာခံစားတော့ဆရာလူခွေရလုပ်ပေးနေတာပေါ့ဗျာ။ဒါပေမဲ့အခုလိုပေါ့ကြောင်းကြောင်းရောဒီလိုဖြစ်သွားရင်လည်းကျဆင်းကောင်းဖို့ဝိုင်းနေတာလည်းရှိတာတော့ဆရာမမလုပ်လို့မရဘူ
းဘွဲနဲ့ပတ်သက်လို့ပေါ့နော်ပါတီတွင်းကတော့ဆရာနဲ့ဗာမားပြောဆိုတာကြီးရှိပါလေဆရာပါတီတွင်းမှာ
အဲ့ဒါကဒီလိုသားရယ်ဆရာလည်းသိတာလေ2015ဒီဇင်ဘာလောက်မှာဆရာလည်းသိတာအဲ့လိုဆရာတော့ဟိုကိုယ့်လိုကိုယ်လိုနေတော့ကြောက်လည်းတက်မကြည့်ဘူးနော်အဲ့ကြောက်ရဲ့ဘာဖြစ်နေကြောက်လည်းတက်ကြည့်ဘူးပေါ့အဲ့လိုအဲ့တော့မှဆရာလည်းသိတာဒါလည်းပဲဟိုတကယ်ပြောတော့ပါတီကလည်းဆရာကိုယုံကြည်တယ်လို့ဆိုတော့သူလည်းဟိုဆရာတင်ထားတဲ့ပုံမှာလည်းသူလက်ခံထားတယ်လို့ဆရာနဲ့ပါတီမှာတော့ကျိုးရည်မရှိလို့ထင်တယ်။ကြည့်ဆရာပါပဲအမြင့်ရှိတယ်လို့ထင်တယ်
။ဆရာဒီကြောင်းနေပြီးတော့ PhD ကတော့ဘယ်ခုနှစ်မှာရခဲ့တာပါလဲဆရာ
။2020မှာသူတို့လက်မှတ်ထုတ်ပေးထားပြီးတော့အဲ့ certificate ဆရာပါရှိတယ်
။ပြည်တော်စုအစိုးရဝန်ကြီးအဖြစ်အစိုးပြုခံရသူ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းမြင့်ရဲ့ပညာရေးနောက်ခံမှာသူဒေါက်တာဘွဲ့ရခဲ့တဲ့ Pacific Western University ဟာဆိုရင် American အစိုးရပညာရေးဌာနကနေအတိမတ်မပြုတဲ့ဘွဲ့ဖြစ်တယ်လို့ဝေဖန်သူတွေကထောက်ပြနေတာပါ။ဒီတက်သူခွင့်နဲ့ပတ်သက်လို့ဝဲအတူတွေထုတ်ပေးနေတဲ့ဆိုတဲ့ဆွဆွဲမှုတွေကိုအမေရိကန်လွှတ်တော်မှာ2004ခုနှစ်ကစတင်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။2006ခုနှစ်မှာတော့ဟာဝါရီပြည်နယ်အစိုးရကဒီတက်သူခွဲရဲ့လုပ်ငန်းတွေအားလုံးကိုရပ်ဖို့အမိန့်ထုတ်ခဲ့ပါတယ်။ဒေါက်တာတန်းမြင့်ကိုရိုင်ကတော့သူ့ဘက်ကတော့သူလေးလာတင်ယူပြီး1999ခုနှစ်မှာဘွဲ့လက်မှတ်ရရှိခဲ့တယ်ဆိုတဲ့အထောက်အထားခိုင်မာရှိပြီးနောက်ပိုင်းပြဿနာဟာအမေရိကန်တက္ကသိုလ်ဘက်ကပြဿနာဖြစ်တယ်လို့ VOA ကပြောပါတယ်
။ဒီ88မှာကျွန်တော်ဟိုနိုမာမာကိုလသမန်ကနဲ့ UNB ဆွဲဆက်လင်းနဲ့ဆောင်းလိုင်းအန်လိုင်းရောက်တော့ကျွန်တော် Father Study တို့ပေါ်ငကိုနေ့ကကျွန်တော်ယူရထားတယ်ပေါ့ဗျာ။ဒီတော့ဒီကြော်ညာကို economic စာဆောင်မှာတွေ့တယ်လေသူဟိုရောက်တော့ကျွန်တော်ချင်းချင်းဆက်သွယ်လိုက်တော့သူက browser ပေးတယ်လေအဲ့တော့ California ကဟိုသူကပညာရေးကောင်စီကထုတ်တယ်ထုတ်ပေးတာပေါ့လေသူကျွန်တော်လည်းအဲ့ဒီ MSc ကနေပြီးကျွန်တော်တို့နှစ်နှစ်တိတိပေါ့ဗျာအဲကျွန်တော် father study လို့သူပေးတဲ့ course ကရော10 credit မရှိဗျာလောရတယ်ပြီးတဲ့အခါကျကျွန်တော်ဟို PhD ကိုကျွန်တော်ဆက်လုပ်တယ် doctorate ပြီးတာကဟို69ပေါ်ရံပြီးသွားတယ်ပေါ့ဗျာအဲပြီးသွားတော့ဒါကကျောင်းကတော့ဒီအပေးယူခေါင်းကတော့ online ဆိုပေမဲ့ online မရှိဘူးဗျာတယ်လီဖုန်းနဲ့စာတိုက်ကပဲလုပ်ရတာပေါ့လေလုပ်ရတော့အဲ့ဒီမှာကျွန်တော်96 February ပြီးတယ်ပေါ့ဗျာအဲကျွန်တော်တို့က dissertation paper လည်းတင်ရတယ်အဲခုနကသတ်မှတ်တဲ့ဟိုဒီ credit တွေကအဆင့်ဆင့်လဲ12ခုပေါ့ဗျာအဆင့်ဆင့်သွားတော့ပေါ့လေအဲ့တော့ကျွန်တော် PhD လုပ်တာ6နှစ်ခွဲလောက်ကြာတယ်ဗျာ ကျွန်တော်တိကျဆိုရင်ဒီကျောင်းကဘယ်လိုပြတယ်ဆိုတော့အများစုကကုလသမဂ်ဝန်ထမ်းတွေရှိတယ်ဗျတကြီးတွေပေါ့နော်အဲနောက်ထပ်နှစ်ခုနေကအမေရိကန်မှာသူကပညာရေးဥပဒေတစ်ခုပြောင်းလဲတယ်ပြောတယ်ဗျပြောင်းလဲတယ်ချိုးဒီအဲ့လိုအင်စတီကျူရှင်းတွေကိုလိုင်စင်ထပ်မပေးတော့ဘူးပြောတယ်ပေးလိုက်တာကလိုင်စင်ထပ်မပေးတာလားဒါမဟုတ်တော့လောက်တာတွေကိုအတိအမှတ်မပြုတာလားဒါတော့ကျွန်တော်မသိဘူးဗျ
ဆရာတို့ဝင်ကြီးဖြစ်မပေးခင်မှာကန့်ကွက်လို့ရတယ်ဆိုတော့လေတကယ်လို့များဒီကိုယ်တိုင်တူကဆရာတို့ကန့်ကွက်ခဲ့ရဆိုရင်ဆရာတို့ဘက်ကဗောနော်ဆရာအပါဝင်ဆရာတို့ဒီအခွဲချုပ်ဘက်ကဘာများတုတ်ပြန်သွားလို့ရှိပါလေဆရာအဲဒါကတော့ကန့်ကွက်လို့ဆိုတာကတော့ဗျာသူကခုတည်းကဒီညနေပတ်သက်လို့ထောက်ထားကမားတဲ့ဆိုရင်လေပတ်တီးကဒါကတော့ဒီကျွန်တော်တို့ထောက်ထားဖို့သက်ဆိုင်ရအမေရိကန်တာဝန်ရဲ
တဒီမိုကရေစီဖွဲ့ချုပ်ဘက်ကတော့ကာရကန်ရှင်တွေကိုမင်းမြန်းဖို့သာတုတ်ပြပြီးတစုံတရာမှတ်ချက်ပေးစရာမရှိဘူးလို့ဆိုပါတယ်။ဒါဟာအွန်လိုင်းပေါ်မှာရှိနေတဲ့ပြဿနာဖြစ်ပြီးလုံယုံလုံစင်လွတ်တော်တွင်ကန့်ကွက်မှုတွေမရှိသေးဘူးလို့ဆိုပါတယ်။ကန့်ကွက်လာရင်လည်းကာရကန်ရှင်တွေဘက်ကအထောက်ထားနဲ့ခုခံတယ်လို့ပါတီဘက်ကလည်းကန့်ကွက်မှုအပေါ်မှာမူတည်ပြီးတော့တုတ်ပြန်ဆောင်ရွက်သွားမယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောပါတယ်။လူမှုကွန်ရက်ပေါ်မှာဖြစ်ပေါ်နေတဲ့အခုဝေဖန်ချက်ဟာလွတ်တော်စာမျက်နှာမှာရှိတဲ့လွတ်တော်ကိုယ်စားလှယ်ရဲ့နောက်ခံရာဇဝင်မှတ်တမ်းပေါ်မှာမူတည်ပြီးတော့ရှိနေတာဖြစ်ပါတယ်။အစိုးပြုထားတဲ့ပြည်ထောင်စုဝန်ကြီးတွေရဲ့နောက်ခံရာဇဝင်တွေကိုတော့လွတ်တော်တွင်တရားဖြန့်ဝေရမှာလွတ်တော်မှတ်တမ်းတွေမှာရှိတဲ့အချက်လက်တွေနဲ့တူမတူအသေးချာမသိရသေးပါဘူး။ပြည်ထောင်စုဝန်ကြီးအရေးချင်းတက်မဲ့ရမှာတော့အထက်ပါပြဿနာနဲ့ပတ်သက်လို့ဂိုင်းတွယ်ဖြစ်ရှင်းမှုဖွဲ့စည်းပုံပါဖော်ပြချက်နဲ့ရှင်းရှင်းလင်းလင်းမသိရှိပေရပေမဲ့ဒီဆွဆဲချက်တွေကိုခိုင်လုံရင်တော့တက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့လွတ်တော်အမတ်ယာတုအပေါ်မှာတစုံတရာတက်ရောက်မှုရှိနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေပါရခင်ဗျာ။